ယီမန်နိုင်ငံမှာအခြေစိုက်တဲ့အယ်ကိုင်ဒါကွန်ရက်အဖွဲ့ရဲ့ဒုတိယအာဏာရှိဆုံးခေါင်းဆောင်ကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ယီမန်အစိုးရကကြေညာပါတယ်။ယီမန်နိုင်ငံတောင်ပိုင်းဟက်ဒရမော့ခရိုင်မှာပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းအယ်ကိုင်ဒါဒုတိယခေါင်းဆောင်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံသားဆတ်အယ်ရှယ်ရီအပါအဝင်စစ်သွေးကြောတော်တော်များများတည်ဆုံသွားခဲ့တယ်လို့ယီမန်ကာကွယ်ရေးဝန်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာတင်းနှံလာနေကထုတ်ပြန်ထားပါတယ်။ယီမန်နိုင်ငံမှာအခြေစိုက်တဲ့အယ်ကိုင်ဒါကွန်ရက်အဖွဲ့တွေနဲ့အာရေဗျန်ကျွန်းဆွယ်မှာရှိတဲ့အယ်ကိုင်ဒါအဖွဲ့တွေဟာတောင်ပိုင်းယီမန်မှာအခြေပြုထားစေဖြစ်ပါတယ်။အဲ့ဒီစစ်သွေးကြွတွေဟာယီမန်အစိုးရခေါင်းဆောင်တွေကိုရည်ရွယ်တဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေလှုပ်ကြံမှုတွေပြုလုပ်နေသူတွေလို့တန်တရားရှိထားကြသူတွေပါ။အဲ့ဒီကွန်ရက်ဟာအမေရိကန်နိုင်ငံပိုင်အကျိုးစီးပွားတွေကိုလည်းတိုက်ခိုက်ဖို့ကြံစီနေတယ်လို့တန်တရားရှိထားပါတယ်။2010ခုနှစ်တုန်းကပုံနှိပ်မှင်ဘူးတွေထဲမှာထည့်ထားတဲ့တစ်တာအတွင်းဖောက်ခွဲရေးပစ္စည်းထည့်ပြီးတော့အမေရိကန်ကုန်တင်လေယာဉ်ကိုဖောက်ခွဲဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်ဗိုလ်ထုနေ့မှာပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းဆတ်အယ်ရှာရီတည်ဆုံသွားတာဖြစ်တယ်လို့ယီမန်လုံခြုံရေးတပ်ဖွဲ့ကရိုက်တာသတင်းဌာနကိုပြောပါရတယ်။အဲ့ဒီတိုက်ခိုက်မှုမှာအမေရိကန်ရဲ့ဝေးထိန်ဒုံးနဲ့ပစ်ခတ်မှုလည်းပြုလုပ်ခဲ့တယ်လို့ပြောပါရခင်ဗျာ။